တရုတ်နိုင်ငံဘေကျင်းမှာမြန်မာရုရှားအပါအဝင်နိုင်ငံပေါင်း90ကစစ်ဘက်ဆိုင်ရာထိတ်တန့်ကိုယ်စားလှယ်တွေတက်ရောက်တဲ့ရှမ်ဆန်နိုင်ငံတကာကာကွယ်ရေးညှိနှိုင်းခံဒီကနေ့စတင်လိုက်ပါတယ်။ဒီကနေ့ခေတ်ကမ္ဘာကြီးမှာနိုင်ငံတချို့ဟာကမ္ဘာကြီးကိုမတီးမငြိမ်ဖြစ်အောင်လို့တမင်ရည်ရွယ်ဖန်တီးနေပါတယ်လို့တရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်းယူရှားကသူ့ရဲ့အဖွင့်မိန့်ခွန်းမှာအခုလိုပြောကြားခဲ့ပါတယ်
။ဝမယင်းနိုလီရှောင်းမီ战乱冲突
သူပြောသွားတာကတော့ဗဟိုနိုင်ငံရဲ့အခြေအနေကတော်တော်လေးကိုစိုးရွားနေပါတယ်စစ်ပွဲနဲ့ပြည်ပခါတွေကိုအဆုံးသတ်နိုင်မှုကျွန်တော်တို့စူးစမ်းအထောက်အပံ့ပါတယ်ဒီကနေ့ကဘာတဝန်းကိုကြည့်လိုက်မယ်ဆိုရင်အဆုံးမသတ်နိုင်တဲ့ပြဿနာတွေကတစ်ခုပြီးတစ်ခုပေါ်ပေါက်နေတာပါစစ်ပွဲကနေရတဲ့နာကျင်မှုတွေပျက်စီးဆုံးရှုံးမှုတွေလူအသက်ပေါင်းများစွာတည်ကြည်နေရရာဆဲပဲဖြစ်ပါတယ်ဆိုတာကိုပြောသွားတာဖြစ်ပါတယ်တရုတ်ဘက်ကဘယ်နိုင်ငံကိုညှိညွတ်တယ်လို့တော့တိတိကျကျပြောဆိုတာမရှိပေမဲ့ Ukraine Russia စစ်ပွဲ Israel Hamas ပြည်ပခါဒီမှာတရုတ်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ပြစ်တင်ဝေဖန်မှုကိုတရုတ်ဘက်ကဇက်တိုက်တုံ့ပြန်ပြောဆိုနေတာဖြစ်ပါတယ်။ဒေသရင်းကိစ္စတွေနဲ့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးတွေကိုဝင်ရောက်ဆွတ်ဖက်တာမျိုးတွေလုပ်နေတဲ့အကြောင်းနဲ့စန့်ကျင်တော်လှန်မှုတွေပေါ်ပေါက်လာအောင်လှုံ့ဆော်နေပါတယ်ဆိုတာကိုလည်းတရုတ်ဗဟိုစစ်ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကပြစ်တင်ပြောဆိုခဲ့ပါတယ်။အခုဘရစ်ဂျင်းမှာကျင်းပနေတဲ့နိုင်ငံတကာကာကွယ်ရေးညီလာခံမတိုင်ခင်ပြီးခဲ့တဲ့သတင်းပတ်တုန်းကတော့တရုတ်ကာကွယ်ရေးဝန်ကြီးလီရှန်ဖူးကိုယာရုကနေတရုတ်အစိုးရကထုတ်ပယ်ခဲ့ပါတယ်ရှင်။